of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American တန်ကနေ2018ခုနှစ်မတ်လ24ရက်စနေနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.19နဲ့25ရိုးကနေဓာတ်ရိုက်အတန်ထွင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်အောင်ပါ။ဒီညနေခင်းသတင်းတွေကိုကိုအောင်လင်းဦးနဲ့အတူကြီးညာပေးပါပါ။အမေရိကန်ဆိုရအနေနဲ့တနက်ကင်ဆောင်ခင်းထင်းချုပ်ရေးပူတင်းကျက်တဲ့ဥပဒေတွေပြဋ္ဌာန်းပေးဖို့အမေရိကန်တဝန်းကကြောင်းသားတွေဒီကနေ့ဆန္ဒပြဖို့ရှိနေပါတယ်။တရုတ်သွင်းကုန်တွေအပေါ်အခွန်တိုးကောက်မဲ့အစီအစဉ်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကကြီးညာခဲ့ပြီးတဲ့နောက်ဒီပေါ်လက်တုံပြောင်းမယ်လို့တရုတ်ဘက်ကပြန်ပြီးတော့ပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမှာကတော့လာမယ့်သတင်းပတ်ထဲပြည်တော်စုလွှတ်တော်မှာဒီတက်မတော်သားကိုယ်စားလှယ်တွေအပါအဝင်ပြည်တော်စုလွှတ်တော်ရဲ့ကိုယ်စားလှယ်တွေကလွှတ်တော်ဒုသမ္မတ3အနက်ကမှဘသူကိုလျှို့ဝှက်မဲတွေပုံပေးပြီးတင်မြောက်နိုင်ကြမလဲဆိုတာကိုအများကစိတ်ဝင်စားနေပါတယ်ဖွဲ့စည်းပုံအရပြည်တော်စုလွှတ်တော်မှာဘလို့ရွေးချယ်နိုင်ပါသလဲ
ဒီ3ယောက်ကိုပြည်တော်စုလွှတ်တော်ကိုယ်စားလှယ်တက်မတော်သားကိုယ်စားလှယ်အပါအဝင်အားလုံးကနေပြီးတော့စကြိုင်းနဲ့မဲပေးရမှာဖြစ်ပါတယ်ချိုးရဲဆန္ဒမဲပေးနေမဲကျွန်တော်တို့ပေးရမှာပါအဲ့မှာအဲအများဆုံးရတဲ့သူကသမရဖြစ်ပါမယ်ဒုတိယအများဆုံးရတဲ့သူကဒုသမရဖြစ်ပါမယ်နောက်ဆုံးတစ်ယောက်ကတော့ဒုသမရဖြစ်ပါမယ်က
နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်ဒီကနေ့ကျင်းပတဲ့ NND ရဲ့ဗဟိုလုံးမှုဆောင်စည်းဝေးကနေပြီးတော့ NND ပါတီရဲ့တရားဝင်ပြောရေးဆိုခွင့်ရှိသူ2ဦးကိုရွေးချယ်လိုက်တဲ့သတင်း။နောက်ဘင်္ဂလားဒေ့ရှ်နယ်စပ်မှာရိုဟင်ဂျာဒုက္ခသည်တွေရင်ဆိုင်နေရတဲ့အခက်အခဲအခြေအနေသတင်းတွေကိုတင်ပြပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့ကိုအောင်လွင်ဦးတို့ကပြောပြပေးကြပါလိမ့်မယ်ရှင်။
အမေရိကန်ဆိုရအနေနဲ့တနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးပိုတင်းကျက်တဲ့ဥပဒေတွေပြဋ္ဌာန်းပေးဖို့အတွက်အမေရိကန်တဝန်းကကျောင်းသား5သိန်းလောက်ဟာ March for Our Lives ဆိုတဲ့ဆောင်မုန်းနဲ့ Washington DC မှာဒီကနေ့စနေနေ့မှာဆန္ဒပြကြမှာပါ။အခုကျွန်တော်တို့အသံလွှင့်နေစဉ်အချိန်အတွင်းမှာတော့ကျောင်းသားကျောင်းသူရာဂဏန်အချို့စတင်ဆန္ဒပြနေကြပါပြီ။ Florida ပြည်နယ် Parkland မြို့က Majority Stoneman Douglas အထက်တန်းကျောင်းမှာကျောင်းသားကျောင်းသူအများစုပါဝင်နေတဲ့လူပေါင်း18ဦးတနက်နေ့ပြက်ကတ်တက်ပြက်ခံရပြီးတဲ့နောက်အဲ့ဒီကျောင်းကကျောင်းသားကျောင်းသူတွေဥဆောင်စီစဉ်ပြီးဒီကနေ့ဆန္ဒပြကြမှာပါနိုင်ငံအနေနဲ့လူငယ်တွေရဲ့ဘဝအတွက်ဦးစားပေးပြီးတော့စဉ်းစားပေးရမယ့်ကိစ္စရဲ့ဖြစ်တဲ့အပြင်ကျောင်းတွေမှာလူများပြားတည်ဆုံအောင်ဝင်ရောက်ပြက်ကတ်မှုတွေတိုးဖြစ်ပွားလာနေတာတွေကိုအဆုံးသတ်နိုင်ဖို့ကျောင်းသားတွေအခုလိုလာရောက်တောင်းဆိုကြရလဲဖြစ်ပါတယ်ဝါရှင်တန်ဒီစီကဆန္ဒပြပွဲနဲ့အတူအမေရိကန်ပြည်ထောင်စုကပြည်နယ်50နဲ့ကမ္ဘာတစ်ဝန်းကမြို့တွေမှာဆန္ဒပြပွဲပေါင်း600ကျော်လောက်အထိဆင်နွှဲကြမယ်လို့လည်းကမန်းထားပါတယ်အခုလိုတနက်ကင်ဆောင်ခွင့်ထိန်းချုပ်ပေးဖို့ဆန္ဒပြတောင်းဆိုချိန်မှာပဲဖွဲ့စည်းပုံရလူတိုင်းမှာတနက်ကင်ဆောင်ခွင့်ရှိတယ်ဆိုတဲ့အချက်ကိုဆက်စုပ်ကန်ထားသူတွေလည်းရှိနေပါတယ်ကျောင်းတွေမှာအပြစ်မဲ့ကျောင်းသူကျောင်းသားတွေကိုတနက်နဲ့ဝင်ရောက်ပစ်ခတ်တပြက်မှုတွေတိုးဖြစ်ပွားလာနေပေမဲ့လည်းတနက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးတင်းကျက်တဲ့ဥပဒေတွေလုံလုံလောက်လောက်ပြဋ္ဌာန်းပေးတာမျိုးမရှိသေးဘူးဆိုပြီးတော့ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ် AP သတင်းဌာနနဲ့NORC သူတည်တနာဌာနတို့ပူးပေါင်းကောက်ခံတဲ့လူမှုစစ်တမ်းပြစ်မှာတော့အမေရိကန်69ရာခိုင်နှုန်းအားပိုတင်းကျက်တဲ့စီးမင်းဥပဒေတွေချမှတ်ပေးဖို့လိုလားကြတယ်လို့ဆိုရတယ်2016အောက်တိုဘာလတုန်းက67ရာခိုင်နှုန်းနဲ့2013အောက်တိုဘာလတုန်းကတော့55ရာခိုင်နှုန်းကပဲဥပဒေတွေတင်းကျက်ပေးဖို့လိုလားခဲ့တာပါခင်ဗျာ
မောင်မြတ်တနက်ထီမှာဇက်တက်ပြစ်ခတ်နိုင်အောင်တက်စင်နိုင်တဲ့ Bumstocks တနက်တင်နေလို့စစ်တမ်းအမျိုးအစားဖြစ်နေထဲသွင်းတတ်မှတ်မဲ့တရားရေးဝန်ကြီးဌာနရဲ့အဆိုပြုချက်ပေါ်အများပြည်သူအနေနဲ့သဘောထားပေးနိုင်အောင်ရှင်းနေရွေးချယ်ဆက်ရှင်ကကြီးညာလိုက်ပါတယ်။တချက်ချင်းပြရတဲ့သဏ္ဍာန်တွေမှာတက်ဆင်လိုက်တဲ့အခါဇက်တက်ဖြစ်ခတ်နိုင်စွမ်းရှိတဲ့ Bumstocks တွေဟာပြည်ခရိုင်နေတဲ့လူ58ယောက်သေဆုံးပြီးရာနဲ့ချီထန်ရခဲ့တဲ့ Las Vegas မြို့ကဖြစ်ခတ်မှုနောက်ပိုင်းကဆက်လို့အခြေတွင်ဆွေးနွေးစရာတွေဖြစ်လာခဲ့ရတာပါ။မနေ့နောက်ပိုင်းကထုတ်ပြန်လိုက်တဲ့ရှင်းနေရွေးချယ်ကြီးညာချက်ထဲမှာတော့သမ္မတဒေါ်နယ်ထရန့်အနေနဲ့အမေရိကန်နိုင်ငံသားတိုင်းဘေးကင်းလုံခြုံရေးထက်ဘာကူမှဦးစားပေးမထားတဲ့အကြောင်းပြောဆိုထားပါတယ်။သမ္မတရဲ့သဘောထားကြောင့်ပဲ Bumstock နဲ့ပတ်သက်လို့ဥပဒေကိုပြင်ဆင်ဖို့ဖြစ်လာရတာလို့လည်းဖော်ပြထားတာပါ။ Bumstock တွေကိုစစ်တမ်းအမျိုးအစားမှာထက်သွင်းတားမြစ်မဲ့ပြည်တော်စုအဆင့်ဥပဒေပြင်ဆင်ရေးအဆိုပြုချက်ပေါ်ရပ်ပေါင်း90အတွင်းအမေရိကန်နိုင်ငံသားတွေသဘောထားပေးနိုင်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။ဒါမှမဟုတ်အများပြည်သူရဲ့သဘောထားတွေဟာဥပဒေပြင်ရေးအဆိုပြုချက်ပေါ်တိုက်ရိုက်တက်ရောက်မှုရှိတယ်လို့ဘန့်စတော့တင်နဲ့ပတ်သက်လို့အပြောင်းလဲလုပ်မယ့်အစီအစဉ်ကိုအစိုးရကသာနောက်ဆုံးဆုံးဖြတ်ချက်ချရမှာလည်းဖြစ်ပါရဲ့
အမေရိကန်အစိုးရအသုံးစရိတ်ဒေါ်လာတန်ပေါင်း1.3သန်းခွင့်ပြုတဲ့ဥပဒေမူကြမ်းကိုသမ္မတဒေါ်နယ်ထရမ့်ကမကြေမနက်နဲ့ပဲလက်မှတ်ရေးထိုးပြဋ္ဌာန်းပေးလိုက်ပါတယ်ဗီဒီယိုအာဏာသုံးပြီးတော့ပယ်ချမယ်လို့ချင်းချောက်အပြီးနိုင်ပိုင်းကြမှာအခုလိုလက်မှတ်ရေးထိုးအတည်ပြုပေးလိုက်တာပါအမေရိကန်ကိုကလေးဘွားကလေးကရောက်လာကြတဲ့ ဝင်အထောက်ထားမဲ့ရှေ့တောင်းဝင်ရောက်သူတွေကိုအကောက်အွယ်ပေးရေးကိစ္စဥပဒေမူကြမ်းနဲ့ပါမလာတာဒါမှမဟုတ်ရင်သူအဆိုပြုထားတဲ့နေဆက်တတိုင်းဆောက်ဖို့ရန်ကုန်ကြီးအပြည့်ဝပါမလာတာတွေကြောင့်သမရထရန့်ကမကျေနပ်တာပါဒီမတိုင်ခင်တွေတုန်းကတော့အဲဒီလိုတရားမဝင်ရောက်လာသူတွေကိုအကောက်အွယ်ပေးထားတဲ့အရင်သမရဘရိတ်အိုဘားမားရဲ့ဓာတ်ကအစီအစဉ်ကိုသူကတောက်လျှောက်ဆန့်ကျင်လာခဲ့တာပါဒါတော့ကြီးမားတဲ့နိုင်ငံတော်အသုံးစရိတ်ဆိုင်ရာဥပဒေမူကြမ်းထဲမှာသူပုံဝင်မကြတာအများပြားပါပါမိလေအမျိုးသားလူမျိုးရေးဆိုင်ရာရည်ရွယ်ချက်နဲ့သူလက်မှတ်ရေးထိုးလိုက်တာလို့တောက်ကြနေနေလေပိုင်းကအမြန်စီစဉ်လိုက်တဲ့အင်ဂျီရောရှင်းလင်းပွဲအတွင်းသမရထရန့်ကသတင်းတောက်တွေကိုပြောရတယ်နောက်ထပ်ဒီလိုဥပဒေမူကြမ်းမျိုးကိုဘယ်တော့မှလက်မှတ်ရေးထိုးမှာမဟုတ်တော့ဘူးလို့လည်းသူကဆိုပါတယ်ဒီဥပဒေမူကြမ်းကိုဖတ်ဖို့အတွက်နိုင်ပိုင်းအချိန်လောက်ပဲအချင်းရခဲ့တာပါ 1.3 trillion dollar ဆိုတဲ့ပြဋ္ဌာန်းခဲ့ဘူးသမ ्या ထဲမှာဒုတိယအများဆုံးအသုံးစရိတ်ဖြစ်တယ်လို့လည်းသမ္မတထရန့်ကပြောပါရခင်ဗျာ
အမေရိကန်စစ်တပ်ထဲမှာလေငါခွဲစိတ်ပြောင်းလဲထားသူတွေကိုလိုအပ်ချက်ရအကန့်အသတ်နဲ့ခွင့်ပြုလာမျိုးကလွဲလို့အများစုကိုလက်မခံဘဲတားမြစ်ဖို့သမ္မတထရန့်အမိန့်ထုတ်ပြန်လိုက်ပါတယ်ခွဲစိတ်မှုနဲ့စေဝါသုံးစွဲမှုတွေလို့ရေရှည်စိတ်ကူးစားမှုခံယူဖို့လိုအပ်ကောင်းလိုအပ်လာနိုင်တဲ့လိင်စိတ်မခွဲပြားတဲ့သူတွေကိုလက်ခံတာစစ်ဆွဲရေးထိခိုက်မှုနဲ့တည်ကြည်ထိခိုက်မှု NGO တွေကြီးမားနှံ့ရောက်အမေရိကန်ကာဝေးရေးနဲ့အမိမြေလူညုံရေးဝန်ကြီးဌာနတွေကတုံ့တက်ထားကြောင်းလဲအင်ဂျီရောကမင်းနောက်မှထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြထားပါတယ်လိန်ပြောင်းထားသူတွေကိုစစ်မှုထမ်းဖို့လက်ခံခဲ့တဲ့အရင်သမရဟောင်းဘရက်ကောမလက်ထက်ကမူဝါဒကိုပြောင်းလဲမဲ့အစီအစဉ်ကိုတော့သမရကမနစ်တုံးကပဲကြေပြုထားတာပါသမရရဲ့တာမြင့်ချက်အစီအစဉ်ဟာဥပဒေကြောင်းရာစင်ကောမှုတွေနဲ့ကြုံခဲ့ရပြီးနောက်ဇန်နဝါရီလကစလို့စစ်တပ်ကလိန်ငါပြောင်းသူတွေကိုစတင်လက်ခံခဲ့ပါတယ်ခုနောက်ဆုံးကြိုးပမ်းမှုပေါ်မှာတော့နိုင်ငံရေးသမားတွေလူခွေရင်းနဲ့လိန်ကွဲပြားသူတွေအခွင့်အရေးလှုပ်ရှားသူတွေရဲ့ဝေဖန်မှုတွေချက်ချင်းဆိုသလိုဖက်ပေါ်လာခဲ့တာပါအတိုက်ခံဒီမိုကရက်ပါတီထိပ်တန်းခေါင်းဆောင်နန်စီပလိုစီကတော့သမရရဲ့အမေဟာတရေပေါ်ကြောင့်ပြီးရင်းရှားစရာကောင်းတဲ့လူရဲ့အဖြစ်နဲ့ဝေဖန်ပြောဆိုခဲ့ပါတယ
် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5.7kHz 16639ไลโทมีเตอร์19 kHz 15565နဲ့ไลโทมีเตอร์25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။စနေနေ့နေ့ကတဲ့နေ့ကို VOE ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာ။တရုတ်တွင်းလုံးလေးအပေါ်ဒေါ်လာဘီလီယံ60လောက်အခွန်တိုးကောက်မဲ့အစီအစဉ်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြီးညာခဲ့ပြီးတဲ့နောက်တရုတ်အနေနဲ့သူ့နိုင်ငံရဲ့အကျိုးစီးပွားအတွက်ခုခံကာကွယ်သွားမယ်အကြောင်းပြောဆိုသွားတယ်။ကြတာနင်းနင်းကလက်မှတ်ရေးထိုးအတည်ပြုလိုက်တဲ့အဲ့ဒီဥပဒေဟာနိုင်ငံတကာကုန်သွယ်ရေးစီမံစည်းကမ်းတွေကိုချိုးဖောက်တယ်ဆိုပြီးတော့လေတရုတ်ဒုတိယဝန်ကြီးချုပ်လီယူဟီကအမေရိကန်ဗန္ဓာယဝန်ကြီးစတီးဗ်မနူချင်ကိုတယ်လီဖုန်းကနေဒီကနေ့ပြောကြပါရယ်အင်မီရောကတော့တရုတ်နိုင်ငံဟာအမေရိကန်ရဲ့ဤပညာတွေကိုခိုးယူခဲ့တာကြောင့်အခုလိုပြစ်ဒဏ်ခတ်တာဖြစ်တယ်လို့ဆိုပါရယ်တောက်ကြနေတုန်းကတော့3 billion တန်ဖိုးရှိတဲ့ဝက်သားနဲ့ပန်းသီးလိုအမေရိကန်သွင်းကုန်တွေအပေါ်အခွန်တိုးကောက်မယ်ဆိုပြီးတရုတ်ကတုံ့ပြန်ပြောဆိုပါရယ်တရုတ်ဘက်ကအခုလိုလက်တုံပြန်လာမှာကိုတော့2016သမရရွေးကောက်ပွဲမှာဒေါ်နယ်ထရန့်အနိုင်ရလာအောင်မဲပေးခဲ့တဲ့အမေရိကန်စိုက်ပျိုးမွေးမြူရေးသမားတွေကစိုးရိမ်နေပါတယ်2018ခုနှစ်မှာအမေရိကန်စိုက်ပျိုးရေးလုပ်ငန်းတွေကနေဒေါ်လာဘီလီယံ20နီးပါးတန်ဖိုးရှိတဲ့ကုန်ပစ္စည်းတွေကိုတရုတ်နိုင်ငံကိုတင်ပို့ခဲ့သလိုဝက်မွေးမြူရေးလုပ်ငန်းကနေလည်း 1.1 billion တန်ဖိုးရှိတဲ့ဝက်သားတွေတင်ပို့ခဲ့ပြီးတရုတ်ဟာအမေရိကန်ရဲ့ဝက်သားတင်ပို့ရောင်းချတဲ့တတိယမြောက်ဈေးကွက်ကြီးလည်းဖြစ်ပါတယ်ခင်ဗျာ
ဧပြီလရဲ့ချင်းပါမဲ့တောင်မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲအတွက်အစီအစဉ်တွေကိုကြိုတင်ညှိနှိုင်းနိုင်ရေးမြောက်ကိုရီးယားကတောင်ကိုရီးယားနဲ့တွဲဆုံဖို့လက်ခံခဲ့တဲ့အကြောင်းဒီကနေ့ပဲတောင်ကိုရီးယားတောင်ဝင်ရှိသူတွေကပြောပါရယ်အဖွဲ့ဝင်3ဦးပါကိုယ်စားလှယ်ဖွဲ့တွေရှေ့လာမဲ့ဂျာကာဗင်းနေချဲနဲ့နိုင်ငံနယ်ဆက်ကပံ့ပိုးချင်းချေးရွာမှာတွေ့ကြမှာပါမြောက်ကိုရီးယားကိုယ်စားလှယ်ဖွဲ့ကတော့မြောက်ကိုရီးယားရဲ့ညီညွတ်စွာပြန်လည်ပေါင်းစည်းရေးကော်မတီဥက္ကဋ္ဌဦးဆောင်ခွန်ဦးဆောင်မှဖြစ်ပြီးတောင်ကိုရီးယားကိုယ်စားလှယ်ဖွဲ့ကတော့တောင်ကိုရီးယားနိုင်ငံကပြန်လည်ပေါင်းစည်းရေးဝန်ကြီးချွန်မြွန်ဂျွန်ဦးဆောင်မှဖြစ်ပါရယ်တောင်ကိုရီးယားနိုင်ငံကဆော့ဒီအိုလံပစ်အားကစားပွဲမှာမြောက်ကိုရီးယားပါဝင်ခဲ့ပြီးနောက်မှာပဲတောင်ကိုရီးယားသမ္မတမွန်ဂျေရင်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်တို့တွေ့ဆုံမဲ့အစီအစဉ်တွေလည်းထွက်ပေါ်လာတာပါတောင်မြောက်ထိပ်သီးဆွေးနွေးပွဲနောက်ပိုင်းမီလာမကုံငင်မှာလည်းအမေရိကန်သမ္မတနဲ့မြောက်ကိုရီးယားကောင်ဆောင်တို့မျက်နှာချင်းဆိုင်တွေ့ဆုံပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার ရေးဆွေးနွေးဖြစ်မယ်လို့မျှော်လင့်ရပါတယ်အမေရိကန်ထိပြည်နိုင်တယ်လို့ဆိုရဲတိုက်ချင်းပြင်မစ်ဆိုင်တုံးစမ်းသပ်မှုတွေလုပ်ခဲ့တဲ့မြောက်ကိုရီးယားကောင်ဆောင်ကတော့နျူကလ িয়ার လက်နက်အစီအစဉ်ဆုံးသတ်ရေးဆွေးနွေးဖို့နဲ့ဆွေးနွေးနေစဉ်မှာရန်လိုတဲ့လက်နက်စမ်းသပ်မှုတွေကိုစိုင်းငံ့ထားဖို့လည်းသဘောတူထားတာပါ
ပြည်ထောင်နိုင်ငံအနောက်တောင်ဘက် trips မြို့ကဈေးဆိုင်တစ်ဆိုင်မှာတနက်သမားတယောက်ကဖမ်းထားတဲ့ဒဇာကန်ဒီနဲ့အလေးလေးလှုပ်ပြီးအဖမ်းခံခဲ့တဲ့ရဲအရာရှိဟာတည်ဆုံသွားပြီဖြစ်တယ်လို့ပြည်ထောင်ရေးဝန်ကြီးကအတည်ပြုပါရတယ်။ တိုင်းပြည်အတွက်အသက်ပေးသွားတဲ့ဒူရဲမူအာနော့ဘောထရီမြဲသူရဲကောင်းဆန်တဲ့လောက်ရကိုပြင်သစ်နိုင်ငံအနေနဲ့မေ့နိုင်မှာမဟုတ်ကြောင်းပြည်ရေးဝန်ကြီးဂျရက်ကိုလုံကတွစ်တာလူမှုကွန်ရက်ကနေဒီကနေ့ပဲပြောဆိုလိုက်ပါတယ်ပြစ်ခတ်မှုတွေနဲ့ပတ်သက်ပြီးသနတ်သမားနဲ့ရင်းနှီးသူလို့ဆိုတဲ့အမျိုးသမီးတဦးအပါအဝင်တန်မြတ်ရှိသူ၂ဦးကိုဖမ်းထားကြောင်းလဲအာဏာပိုင်တွေကပြောပါတယ်။မနေ့ကအကြမ်းဖက်တိုက်ခိုက်မှုအတွင်းမှာတော့သနတ်သမားကလူ၃ယောက်ကိုအသေးပြစ်တက်ခဲ့တာပါ။ပြင်သစ်တောင်ပိုင်းကကာကဆုံမြို့မှာမနေ့ကကားတစ်စင်းကိုတိုက်ခိုက်လူယူရမှာတော့ခီးတဲ့တယောက်ကိုပြစ်တက်ခဲ့ပြီးရင်မောင်းတံရရခဲ့ပါတယ်။ဒီနောက်ကားမောင်းထပြေးပြီးအပြေးလေ့ကျင့်နေတဲ့ရဲတပ်ဖွဲ့ဝင်တွေကိုပြစ်ခဲ့ရမှာတော့တဦးတန်ရခဲ့တာပါနောက်ပိုင်းမှာလည်းပဲအနည်းအနာ trap မြို့ကစူပါမားကတ်တစ်ခုတည်းကိုလမ်းလျှောက်ဝင်သွားပြီးပြစ်ခဲ့ရမှာနှစ်ဦးတည်ဆုံးခဲ့ပါတယ်ဒီနောက်ဆိုင်ထဲမှာဒဇာကန်တွေကိုဖမ်းဆီးထားတဲ့ရဲအယားရှိ ball train ကလူချင်းလဲလဲအဖမ်းခံခဲ့တာပါခင်ဗျာ
အခုလောက်ကုန်မဲမှာကဘာမျိုးပြင်ကိုပြန်ချလာမယ်လို့ comment ထားတဲ့ထိန်းချုပ်လို့မရတော့တဲ့တရုတ်အကာတာစကန်ကူကိုသိပ္ပံပညာရှင်တွေမျက်ခြေမပြတ်စောင့်ကြည့်နေပါတယ်ဆက်စုံတွေတစ်ခုအတွင်းအကြီးမားဆုံးနဲ့လူတွေဖန်တီးထားတဲ့တရုတ်တီယန်ကောင်ဝမ်အကာတာစကန်ကဘာပတ်လမ်းကြောင်းကနေတဆင့်မြေပြင်ကိုမလ30ရက်နေ့ကနေဧပြီလ3ရက်အတွင်းပြတ်ချမယ်လို့ comment ထားတဲ့ကြောင်းဥရောပအကာတာအေဂျင်စီကအကာတာရဲ့ပစ္စည်းပိုင်းစိတ်ပိုင်းတွေကိုစောင့်ကြည့်နေတဲ့ဌာနရဲ့အကြီးအကဲဟောကာခက်ကပြောဆိုခဲ့တာဖြစ်ပါတယ်
စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့ကိုအောင်လင်းဦးတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ရောက်ပါရှင်။အခုတော့စနေညနေခင်းအတွက်ထိတ်တဲရောက်သတင်းလွှာတွေကိုတင်ဆက်ပေးခြင်းပါတယ်။လာမယ့်သတင်းပတ်ထဲမှာသမရသည့်ရွေးချယ်နိုင်မှုအတွက်သမရတော်ကိုယ်စားလှယ်ဒီအပါအဝင်ပြည်တော်စုလွှတ်တော်ကိုယ်စားလှယ်ဒီဟာလွှတ်တော်ဒုသမရ3အနက်မှာဘယ်သူကိုလွှတ်ဝက်မဲဒီပုံပေးပြီးတော့တင်မြောက်ကြမလဲဆိုတာကိုတော့အများကစိတ်ဝင်စားနေကြပါတယ်ပြည်တော်စုလွှတ်တော်အကြီးအကဲတွေဘက်ကသမရလောင်းဖြစ်ရွေးချယ်တင်မြောက်ခံရတဲ့ဒုသမရအနေနဲ့သမရရည်ချင်းနဲ့ညီမညီဖွဲ့စည်းပုံအခြေခံဥပဒေအရစီစဉ်မှုကိုခံယူရမှာဖြစ်ပါတယ်သမရတဲ့ကိုပြည်တော်စုလွှတ်တော်မှာဘယ်လိုရွေးချယ်ကြမလဲဆိုတာအသေးစိတ်ဆက်ပြီးပြောပြပေးပါမယ်လက်ရှိလုတ်တော်ဝင်များမှအနာယူလိုသောကြောင့်ဆိုတဲ့အကြောင်းပြချက်နဲ့2018ခုနှစ်မတ်လ21ရက်နေ့ကနေစပြီးသမရဦးထင်ကျော်နှုတ်ထွက်သွားပြီးတဲ့နောက်လိလက်သွားတဲ့သမရယာရုအတွက်အလုံးရ9ရက်အတွင်းမှာသမရယာရုဖြည့်ဆွနိုင်ရေးလွှတ်တော်တွေကသမရအရေးချင်းစီစီအဖွဲ့တွေဆောင်ရွက်နေကြပြီဖြစ်ပါတယ်။လာမယ့်သတင်းပတ်ထဲမှာတော့ပြည်သူလွှတ်တော်ကရွေးချယ်တင်မြှောက်လိုက်တဲ့ဒုသမရသစ်ဦးဝင်းမြင့်အပါအဝင်လက်ရှိဒုသမရ2ဦးဖြစ်တဲ့ဦးမြင့်စွေနဲ့ဦးဟန်နရီဘန်တီယူပေါင်းဒုသမရ3အနက်ကတဦးကိုလွှတ်ဝက်မဲပေးစနစ်နဲ့ရွေးချယ်ကြတော့မှာဖြစ်ပါတယ်သမရလောင်းကိုတော့အမျိုးသားလွှတ်တော်ကိုယ်စားလှယ်များအစုအဖွဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်များအစုအဖွဲ့နဲ့တမရော်သားကိုယ်စားလှယ်အစုအဖွဲ့ပေါင်းအစုအဖွဲ့၃ကနေဒုသမရတအူးစီကိုတင်မြှောက်ပေးရမှာဖြစ်ပါတယ်ပြည်တော်စုလွှတ်တော်မှာသမရတစ်ကိုသမရအရေးချင်းနဲ့ညီမညီအစင်စင်စီစီရွေးချယ်ကြဖို့လွှတ်တော်အကြီးအကဲတွေဘက်ကစီစစ်ပေးရမယ်ဖွဲ့စည်းပုံမှာပြဋ္ဌာန်းထားတဲ့ဥပဒေတွေနဲ့ပတ်သက်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေးတန်းကအခုလိုရှင်းပြပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေပုံမှာ60ကနေပြီးတော့ဒီ60ကကြီးကနိုင်ငံတော်သမရကိုသမရရွေးချယ်တင်မြှောက်ရေးအဖွဲ့ချင်းရွေးချယ်တင်မြှောက်ရမည်ဆိုရပြဋ္ဌာန်းထားတယ်ခောက်ခွဲမှာကြတော့အဲဒီဟိုအမျိုးသားလွှတ်တော်အစုအဖွဲ့ရဲ့ပြည်သူ့လွှတ်တော်အစုအဖွဲ့ရဲ့တပ်မတော်လွှတ်တော်အစုအဖွဲ့ရဲ့အဲဒီအစုအဖွဲ့၃ဖွဲ့ကနေပြီးတော့ဒါဒုသမရတယောက်စီကိုတင်မြှောက်ပေးရမယ်အဲဒီမှာလည်းပဲသူတို့အရေးရှင်စစ်စစ်ဖို့အဖွဲ့နဲ့စစ်စစ်ရမယ်ဆိုပြီးတော့ပါပါတယ်အဲဒီလိုဒုသမရ၃ယောက်တဲ့အခါမှာ60ဂါးကြီးမှဗာပေါ်ပြတ်ထားတယ်ဆိုရင်ဒုတိယသမရများဒီနိုင်ငံတော်သမရအတွက်သတ်မှတ်ထားသည့်အရေးအရှင်နှင့်ပြည်စုံရှင်ချိမရှိကိုပြည်ထောင်စုလွှတ်တော်နှင့်ပြည်ထောင်စုလွှတ်တော်တွင်ပါဝင်သောလွှတ်တော်၂ယောက်အကြီးအမှုများနှင့်ဒုတိယအကြီးအမှုများပါဝင်သည့်အဖွဲ့ကစီစဉ်ရမည်ဆိုပြီးတော့အဲ့လိုပြဋ္ဌာန်းထားပါတယ်ဆိုတာကတော့ဒုသမရ၃ယောက်စလုံးကိုတခါလေတပြိုင်နက်မဲပေးလို့မရသေးပါဘူးခုနကပြည်သူ့လွှတ်တော်နဲ့ဒီပြည်ထောင်စုလွှတ်တော်မှာရှိတဲ့အကြီးအမှုတွေကဒါကိုစစ်စစ်ရအောင်မှာလို့အဲ့ဒီမှာပုံမှန်60ကားကြီးမှာပေါ်ပြထားပါတယ
်ဒီနောက်မှာတော့တက်မတော်သားကိုစလဲပြီးအပါအဝင်ပြည်ထောင်စုလွှတ်တော်ကိုစလဲအများစုကလွှတ်ဝက်မဲနဲ့မဲပေးရွေးချယ်ကြရမှာဖြစ်ပြီးလွှတ်ဝက်ဆန္ဒမဲအများစုအနိုင်ရတဲ့ဒုသမရကသမရအဖြစ်တာဝန်ထမ်းဆောင်ရမှာဖြစ်ပါတယ်ကြံမဲအရေးအတွက်အ ਨੇ များပေါ်မူတည်ပြီးဒုသမရ1နဲ့ဒုသမရ2ကိုဆက်လက်တင်မြှောက်ကြမှာဖြစ်တယ်လို့ပြည်သူ့လွှတ်တော်ကိုစလဲဦးဖေးတန်းကပြောပြပါတယ
်ကျွန်တော်တို့ပြည်ထောင်စုလွှတ်တော်ကိုရောက်ရင်လွှတ်တော်ကိုစလဲအားလုံးကနေပြီးတော့ဒီသမရ3 ုံးရောက်ကိုပြောင်းလို့တော့ကိုယ်စားအားလုံးပေါ့နော်တက်မတော်တာကိုယ်စားလေအပါဝင်အားလုံးကနေပြီးတော့တစ်ကြိမ်နဲ့မဲပြရမှာဖြစ်ပါတယ်အဲအဲ့မှာကျွန်တော်တို့ချိုးဝဲဆန္ဒမဲနဲ့လည်းကျွန်တော်တို့ပေးရမှာပါမဲလက်မှတ်နဲ့ပေးရမှာပေါ့နော်အဲ့မှာနဲဟုပြန်ရည်ပြီးတော့မှအဲအများဆုံးရတဲ့သူကသမရဖြစ်ပါမယ်ဒုတိယအများဆုံးရတဲ့သူကဒုသမရဖြစ်ပါမယ်နောက်ဆုံးတစ်ယောက်ကတော့ဒုသမရဖြစ်ဖြစ်ပါမယ်ဒါအဲ့ဒါ energy လွတ်တော်ကိုယ်စားလေဒီများတယ်ဆိုတာမှန်ပါတယ်သူတို့ကသမရတူကိုပဲစူးစိတ်ပြီးတော့သမရကိုပဲယူမှဖြစ်လို့အကုန်လုံးပုံအောင်ပြီးတော့ဥဝင်းကြီးကိုပဲပေးရမှာပါ။အဲဥမျက်စိရဲ့မဲကိုကြော်ဖို့လိုတယ်။ဒါအဲ့မဲကိုကြော်ဖို့ကအဲ့ဒီမှာအလုံးလောက်မဲရှိပါတယ်။ဒါဥဘန်ချီယူကတော့မဲရရစီမဲရရစီနည်းနည်းလေးရရင်လည်းဒီမှာတတိယနေရာမှာဖြစ်တဲ့ဥဝင်းကြီးကိုပဲပုံပြီးအောင်ပြီးပေးရမှာပါခင်ဗျာနော်
။ပြည်အောင်စုလွတ်တော်မှာရှိနေတာကတော့အနိုင်ရပါတီ NND အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လွှတ်တော်ကိုယ်စားလှယ်အများစုဖြစ်ပြီးပြည်သူလွှတ်တော်ကဒုသမရအဖြစ်တင်မြှောက်လိုက်တဲ့ဥဝင်းကြီးကိုသမရအဖြစ်တခဲနဲ့မဲပေးရွေးချယ်နိုင်ခြင်းရှိတယ်လို့သတင်းတွေလည်းထွက်ပေါ်နေပါတယ်။အခုလိုပြည်အောင်စုလွှတ်တော်မှာသမရကိုလျှို့ဝှက်မဲပေးရွေးချယ်ကြမယ့်အခြေအနေမှာတော့အများထင်ကြီးပေးတယ်လို့ဖြစ်လာနိုင်ပါသလား။နိုင်ငံရေးအကဲခတ်ဦးစည်ရသူကသူ့အမြင်အခုလိုပြောပြပါတယ
်။တတိယအတိုင်းပဲပေါ့နော်။အခုကြီးလို့ထားတာ NLD ဆိုတော့ NLD ကြိုက်တဲ့သူဆိုရင်တော့ဥပ္ပမြင့်ဖြစ်မှာပေါ့။ဒါကတော့အဲ့လိုပဲကျွန်တော်တို့စတာပဲလေ။ဟိုလျှို့ဝှက်မဲကတော့ခုနကလိုမျိုးပေါ့နော်။ဒီ NLD ကပုံကိုရရဒီလွှတ်တော်အမတ်တွေကတော့ကိုတူးချင်းပေါ်ဆန္ဒသဘောထားကိုယူဆကြတာနောက်ပြီးတဲ့အခါကျတော့ပါတီရဲ့သဘောထားပေါ်မူတည်လာပေါ့နော်ဒါတစ်ချက်စဉ်းစားမှာပေါ့နောက်ဦးဒီနေ့ကျတော့လည်းဒီလွှတ်တော်ဥက္ကဋ္ဌလုပ်ခဲ့တာနှစ်နှစ်လောက်ကျွန်တော်တို့လုပ်ခဲ့တာပေါ့ပြီးတော့ပါတီမှာလည်းသူကတကယ်လူကြီးပိုင်းတွေကတောက်လျှောက်ပါခဲ့တာဆိုတော့လေဒီ NLD အများစုကတော့ဥဝင်းမြင့်ကိုဖိစားကြလိမ့်မယ်လို့ကျွန်တော်မြင်တာပေါ့နော်ဒါကျွန်တော်ဒီကလူတယောက်အနေနဲ့စဉ်းစားကြည့်ရအဲ့တော့အဲ့နှစ်ခုပေါင်းကြည့်ရင်တော့ဥဝင်းကဟိုချန့်စများဆုံးဖြစ်နေပါတယ်ခုလိုလိုဆိုတော့ဒီ
2015နိုဝင်ဘာမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာတော့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကမဲအပြတ်အသတ်နဲ့အနိုင်ရခဲ့ပြီးတဲ့နောက်2016ခုနှစ်မတ်လပြည်ထောင်စုလွှတ်တော်မှာကျင်းပတဲ့နိုင်ငံတော်သမ္မတရွေးချယ်တင်မြှောက်မှုမှာတော့ဦးထင်ကျော်ကထောက်ခံမဲအများစုနဲ့သမ္မတဖြစ်လာခဲ့တာပါဒုသမ္မတ1အဖြစ်ဦးမြင့်ဆွေဒုသမ္မတ2အဖြစ်ဦးဟင်နရီဗန်တီယူတို့ကတာဝန်ယူခဲ့ကြတာဖြစ်ပါတယ်အခုသမ္မတဦးထင်ကျော်နှုတ်ထွက်ထားတဲ့အလုပ်ရ9ရက်အတွင်းမှာတော့ဒုတိယသမ္မတ1ဦးမြင့်ဆွေကခိတသမ္မတရာထူးကိုဆက်ခံယူထားတာလည်းဖြစ်ပါတယ်ရှင
်သောရရှင်များရှင်သမရဦးထင်ကျော်နဲ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်တို့တရက်ထဲမှာပဲယာရုကနှုတ်ထွက်သွားပါတယ်။အစိုးရနဲ့လွတ်တော်ထိတ်တန်းနေရပြီးအပြောင်းလဲကြောင်းမြမနိုင်ငံကြီးတိုင်းပြည်နဲ့လူလူအပေါ်ရိုက်ခတ်မှုတွေဘာဝင်ရှိလာနိုင်ပါသလဲဆိုတော့ VOAS နေ့နေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပြည်ပြောင်းလဲမှုတွေအတွက်အစိုးရနဲ့လွတ်တော်မှာအပြောင်းလဲလုပ်စီချင်တာဘာဝင်များရှိပါသလဲဆိုတော့သောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOAS ဖုန်းနံပါတ် 1-2-3-2-3-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်ရဲ့မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်ရတဲ့စီစဉ်ကကြိုဆိုပါရစေ
။ဒီကနေ့ညစီစဉ်တင်ဆက်မဲ့စနေညတရက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။ VOA မြန်မာပိုင်းရဲ့စနေနေ့ညနေခင်းသတင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခု NND မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့တရားဝင်ပြောရေးဆိုခွင့်ရှိသူနှစ်ဦးဒီကနေ့ရွေးချယ်လိုက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်။လက်ရှိအာဏာရပါတီဖြစ်တဲ့ NND မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒီကနေ့ကျင်းပတဲ့ဗဟိုအလုံးမှုဆောင်ကော်မတီအစည်းအဝေးမှာတော့ပါတီရဲ့တရားဝင်ပြောရေးဆိုခွင့်ရှိသူနှစ်ဦးကိုရွေးချယ်လိုက်ပါတယ်။ပါတီရဲ့ပြန်ကြားရေးနဲ့သတင်းအချက်အလက်ဖြန့်ဝေရေးပို့ပြီးတော့မှစနစ်တကျဖြစ်အောင်ရည်ရွယ်ချက်နဲ့ပါတီရဲ့ပြောရေးဆိုခွင့်ရှိသူနှစ်ဦးကိုအခုလိုခန့်အပ်ခဲ့တာဖြစ်တယ်လို့ခန့်အပ်ခံရသူနှစ်ဦးတည်းကတဦးဖြစ်တဲ့ဒေါက်တာမျိုးညွန့်ကပြောပါတယ်။မကြသေးခင်ကာလတွေအတွင်းကမှပါတီကနေနှုတ်ထွက်မယ်ဆိုပြီးတော့ပြောဆိုခဲ့တဲ့ပါတီရဲ့ထိပ်သီးခေါင်းဆောင်တဦးဖြစ်တဲ့ဦးဝင်းထိန်ကလည်းပြည်ပကနေပြီးတော့ပြန်ရောက်ရောက်ချင်းနေမှာပဲဒီကနေ့အစည်းအဝေးကိုတက်ရောက်ခဲ့ပါတယ်အကြောင်းဆောင်ကိုတော့ကိုညံဝင်းအောင်ပြောပြပေးပါရှင
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပြန်ကြားရေးလုပ်ငန်းနဲ့သတင်းအချက်အလက်ဖြန့်ဝေရေးလုပ်ငန်းတွေကိုအရင်ထက်ပိုပြီးစနစ်တကျလှုပ်ဆောင်နိုင်မှုအတွက်ပါတီပြောရေးဆိုခွင့်ရှိသူအသစ်နှစ်ဦးကိုဒီကနေ့ကျင်းပတဲ့ NLD ပါတီဗဟိုအလုံးမှုဆောင်ကော်မတီ CEC အရေးပေါ်အစည်းအဝေးကနေတရားဝင်ခန့်အပ်လိုက်ကြောင်းNLD ပါတီပြောခွင့်ရပုဂ္ဂိုလ်ဖြစ်လာတဲ့ဒေါက်တာမျိုးညွန့်ကသတင်းမီဒီယာတွေကိုပြောဆိုပါတယ
်ကျွန်တော်တို့ဖတ်ကြုတ်တဲ့သတင်းကြံကြားမှုတွေကစနစ်ကြမရှိဘူးတော့ပြကြမှုမရှိဘူးဒါကြောင့်ကျွန်တော်တို့သတ်သတ်မှတ်မှတ်ပြောပြီးဖြစ်ပါတယ်အ ဘိုးပြန်ကြားရေးဖွဲ့ကအခုပြန်လဲဖွဲ့စည်းတဲ့အခါမှာဘာမှဥည်ရမင်းကဥဆောင်တာပြန်ကြားရေးအဓိကဒရင်းချက်လက်စူဆောင်မှုကိုပို့ပြီးတောင်းနေပါတယ်ကျွန်တော်တို့ကဘယ်လိုအချက်လက်တွေကိုလူမှုအသိပေးမလဲနိုင်ငံတကာကိုအသိပေးမလဲကိုကျွန်တော်ကစစ်စစ်ပြီးဖော်ပြတာကျွန်တော်အခွင့်ရပ်တည်နေရတာအင်တန်ကိုခက်ခဲတဲ့အခြေအနေရှိပါတယ်အဲ့တော့တချို့တရင်တွေဟာတော့ကြိုတင်တိသွားရင်တော့ကျွန်တော်တို့ရည်ရွယ်တဲ့အချက်မမြောက်ဘဲမထင်မှတ်တဲ့အခက်အခဲနောက်ဆက်ပြီးပေါ်လာနိုင်ပါတယ်ဒါကြောင့်ကျွန်တော်တို့ကပြည်သူကိုသိသင့်တယ်စောစီးသိသင့်တယ်ဆိုရင်ကျွန်တော်တို့စောဆုံးကျွန်တော်ကြောင်းပြန်ပါဒါပေမဲ့ကျွန်တော်တို့မှာစီစေးရမယ်ထိန်းသိမ်းရမယ်ဆိုရင်တော့ကျွန်တော်တို့အချိန်နောက်ကျလာတော့ကျွန်တော်နားလို့ပြချင်ပါတယ်အခုကျွန်တော်တို့ဒီနေ့ပဲကျွန်တော်စီဝေးဆောင်ပြတ်တယ်ကျွန်တော်တော့တရားဝင်เนาะပြောရေးဆုံးခွင့်ရှိပြီ။ဒါကျွန်တော်တို့ပြောလိုက်တာ။ဒါပြည်သူတွေသိနိုင်မှာ။ပြည်သူတွေသိကျင်တဲ့အချက်တွေကိုတရားဝင်เนาะဒီလမ်းကြောင်းတွေကရယူနိုင်မှာ။ဒါဒီကြတော့ကျွန်တော်အမြင်မျိုးလို့ပါတယ်
။စီးစီအရေးပေါ်အစီအွေတက်ကိုဒီကနေ့မွန်လွဲပိုင်းကနေပြီးတော့စီပင်အဲ့ဧတာစာဧတာအမှတ်9မှာကျင်းပခဲ့ပြီးဒေါက်တာမျိုးညွန့်ကသတင်းနောက်တွေကိုအခုလို့ပြောဆိုသွားတာပါ။နေပြီးတော့မှဒီကနေ့ကျင်းပတဲ့အရေးပေါ်အစီအွေကို NLD ပါတီတာဝန်ကနေနှုတ်ထွက်ဖို့စာတင်ထားတဲ့NLD ပါတီအတွင်းမှုအဖွဲ့ဝင်ဦးဝင်းထိန်လည်းတက်ရောက်ခဲ့ပါတယ်။သူဟာစေကူတာဖို့ဆိုပြီးမိသားစုရှိရာဩစတြေးလျနိုင်ငံကိုတွားရောက်နေထိုင်ရာကနေဒီကနေ့မနေ့ပိုင်းမှာပဲမြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာသူဖြစ်ပါတယ်။သူ့အနေနဲ့ပါတီတာဝန်တွေကိုအရင်တန်းဆက်လက်ထမ်းဆောင်သွားဖို့ရှိတယ်လို့ပြန်ရောက်တဲ့နေ့မှာပဲစီးစီအစည်းအဝေးကိုတက်ရောက်လာတဲ့ဦးဝင်းထိန်ကပြောပါတယ်
။ဟုတ်တယ်ကျွန်တော်မှန်တယ်။ဒါပေမဲ့သူကလည်းမဟုတ်လို့ပြန်လာတယ်။ဒီမှာဒီရဲ့ဒီလိုက်ဒီလိုက်ဒီနောက်ဒီပါဝဲခုပါတီရောတခြားလူရောခုလက်ခံရတနာဒီကြီးအဲ့တနာကိုပြောရဲရှင်းရခင်မှာဒေါသထွက်တယ်ပြောရဲဆိုရဲအဟိုမပြန်ရောက်တော့ကိုယ့်ကိုပြန်ဆရာပြောဟာဒီမှာအမှုတွေပြန်များမတော်တာတစ်ခုပြောရဲအပေလားဒါအပေတော့လာမခံဘူးခမဲဆိုဒီမှာဘာမှမတူဘူးဆက်တာပြန်ကြိုက်ခံရမယ်လို့ပါပဲဖြစ်တယ်ဟာလေအခက်ပြည်ကအရန်ကြည့်နေတာလေ။အဲ။ဒါကိုပြဿနာလာမိကောင်တော့မရှိဘူး။တားဖို့လို့ကြည့်နေတာ။ဒီပြန်ကတော့ပြန်ပုတ်ဖို့တော
့။ဦးဝင်းထိန်ကပါတီကိုနှုတ်ထွက်စာတင်ခဲ့တယ်လို့ဆိုပေမဲ့လည်းရန်ကုန်ရွှေကုန်တိုင်းက NLD ပါတီဌာနချုပ်တာဝန်ရှိသူတွေကတော့ဦးဝင်းထိန်ရဲ့နှုတ်ထွက်စာကိုတရားဝင်မရရှိခဲ့ဘူးလို့တုံ့ပြန်ထားပါတယ်။ဦးဝင်းထိန်ဩစတြေးလျနိုင်ငံကိုထွက်သွားပြီးနောက်ပိုင်းဦးဝင်းထိန်ဦးဆောင်တဲ့ NLD ပါတီရဲ့အစည်းအဝေးထိန်းသိမ်းကော်မတီကိုပြန်လည်ပြင်ဆင်ဖွဲ့စည်းခဲ့ပြီးပါတီအတွင်းမှုအဖွဲ့ဝင်ဦးညံဝင်းကဥဆောင်လာတာဖြစ်ပါတယ်ပါတီတော်ဝင်တွေကနေဦးဝင်းထင်နှုတ်ထွက်တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ NLD ပါတီအနေနဲ့ဆက်ပြီးစဉ်းစားဆုံးဖြတ်သွားမယ်လို့ NLD ပါတီပြောခွင့်ရဒေါက်တာမျိုးညွန့်ကခုလိုပြောပါတယ
်အဲ့ဒါကကျွန်တော်တို့ဘုံလုံးမှုဆောင်ဘုရားဆက်လက်ပြီးဆုံးဖြတ်ပါဘူးအခုထိတော့ကျွန်တော်တို့ဘာမှပြည်ကြဆုံးဖြတ်ထားတာမရှိသေးပါဘူးတရင်ဆုံးဖြတ်မရရှိသေးပါဘူးဘယ်တော်ဝင်ထမ်းဆောင်မယ်ဆိုတော့ကျွန်တော်တို့ဆုံးဖြတ်အောင်ပါပါအခုလောလောဆယ်တော့ကျွန်တော်တို့ပြည်ကြကြဆုံးဖြတ်ထားတာမရှိသေးပါဘူး။ပြန်လည်ပြီးလာရောက်တယ်ဂျူဂျူတယ်ဆိုတော့ကျွန်တော်တို့မဆုံးဖြတ်ခင်အချိန်ကတော့ကျွန်တော်တို့ဒါငကူတောင်းနေပါပဲ။တော့ကျွန်တော်ဆုံးဖြတ်တဲ့အခါမှာဒီဆုံးဖြတ်ထားတဲ့တောင်းဝင်ကိုကြောင်းနေတာဖြစ်
။ဒီကနေ့နေပြည်တော်ကအစည်းအဝေးကိုဦးညံဝင်ဦးဝင်းထိန်ဒေါက်တာမျိုးညော့ဦးပြုံးမင်းသိန်းမန်းကျော်နီဦးညီပူဦးကျော်ခင်ဦးဟန်တာမြင့်ဦးအောင်ကျိုင်ဒေါက်တာဇော်မြင့်မောင်ဒေါက်တာမေဝင်းမြင့်ဒေါ်နန်းခင်ထွေးမြင့်နဲ့ဦးအောင်စိုးတို့တက်ရောက်ခဲ့ပါတယ်။ဒီကနေ့ညနေပိုင်းနေပြည်တော်မှာကျင်းပမဲ့ NLD ဖို့ကော်မတီတွေရဲ့ညစာစာပွဲကိုတော့ဒေါက်အောင်ဆန်းစုကြည်နဲ့ NLD CEC တွေတက်ရောက်မယ်လို့သိရပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေစနေနေ့ညနေခင်းသတင်းစီစဉ်တွေကိုည9:00နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်အတန်းထွေနေတာဖြစ်ပါတယ်။အခုဒီ Bangladesh နဲ့ဇက်ဘက်ကရိုဟင်ဂျာဒုက္ခသည်တွေရဲ့အကြောင်းကိုပြောပြပေးကြပါတယ်။ Bangladesh နဲ့ဇက်မာဒီရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေအနေနဲ့အကူအညီတွေရှားပါးပြတ်တောက်လာတာနဲ့အမျှမြန်မာနယ်စပ်မှာဒီတပ်တွေဘက်ကဒုက္ခလှမ်းပေးတာကိုလည်းခံနေရတယ်လို့ပြောပါတယ်။ဒီပြဿနာကြောင့်မုတ်တုံရာသီကလည်းမကြခင်ရောက်လာဖို့နီးလာတဲ့အချိန်မှာဒုက္ခပို့ပြီးတော့ရောက်ရတယ်လို့ဘင်္ဂလားဒေ့ရဲ့နယ်စပ်ကော့ဆက်ဘဇားမှာရှိတဲ့ဒုက္ခသည်စခန်းကိုရောက်နေတဲ့ရခိုင်ပြည်နယ်ကထွက်ပြေးလာတဲ့မွတ်စလင်တွေကပြောပါတယ်ဒီလိုအချိန်မှာအကူအညီပေးရေးအဖွဲ့တွေဘက်ကလည်းစိုးရိမ်မှုတွေတိုးလာနေပါတယ်ရိုက်တာသတင်းဌာနကပေးပို့ထားတဲ့သတင်းကိုအခြေခံပြီးကိုဝင်းမင်းပြောပြပေးပါရှင
်ဟုတ်ကဲ့ပါဘင်္ဂလားဒေ့ရဲ့နယ်စပ်ကကုတုပလောင်ဒုက္ခသည်စခန်းထဲမှာမုတ်တုံရာသီရောက်လာရင်မိုးကြီးလေကြီးတန်းခံနိုင်ဖို့နောက်ထပ်ဆောက်လုပ်မှုတွေနဲ့မြောင်းဖော်ဓာတ်တွေလှုပ်ဆောင်နေကြပါတယ်။အကူအညီပေးရေးအဖွဲ့တွေကလည်းအထောက်ပံ့ပစ္စည်းထုတ်တွေဖြန့်ခွဲထားနိုင်ရေးပုံမှန်ကြိုးပမ်းလှုပ်ဆောင်နေကြပါတယ်။ဒါပေမဲ့ဒုက္ခသည်စခန်းကအလီမီယာလိုဒုက္ခသည်တွေကတော့ တနေ့နှစ်ကြိမ်ထောက်ပံ့ရပေမဲ့တခါတလေသူတို့ရေတောင်မရဘူးလို့ညင်ညူလိုက်ပါလေ
။ဒီနော်မဇတ်တိုင်းမှုဖိုက်တဲ့ဟိုတော့
ဒီမှာရေပြက်နေပါပြီ။အထောက်ပံ့တွေကလည်းတနေ့ကိုနှစ်ကြိမ်ပဲရပြီ။ဒါကမလုံလောက်ပါဘူး။ကျွန်တော်တို့အများစုကဘလို့ရေမှမရဘူးဖြစ်နေပါတယ
်။အခုလိုချိန်မှာအခုညီပေးရေးကူဝိတ်နိုင်ငံကိုယ်စားလှယ်အဖွဲ့တစ်ခုလည်းဒီစခန်းထဲကိုရောက်နေပြီးဘင်္ဂလားဒေ့ရှ်ဆိုင်ရာကူဝိတ်တန်မတ်ကြီးအဒယ်မိုဟာမက်ဟေယတ်က
ဝေယတ်ဘတ်ဆပ်ကူဝိတ်ဒီလီဂေးရှင်
ကျွန်တော်တို့ကကူဝိတ်အစိုးရကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်ထဲမှာပါတဲ့လူတွေပါဒီကိုယ်စားလှယ်အဖွဲ့ထဲမှာကူဝိတ်လာကြတဲ့အဖွဲ့ကူဝိတ်စီးပွားရေးပံ့ပိုးမှုရန်ပုံငွေအဖွဲ့နဲ့တခြားအကူအညီပေးရေးအထောက်အကူပြုလူရှင်အဖွဲ့တွေပါပါတယ်လောဆယ်မှာတော့ဒီဒုက္ခသည်တွေကိုအကူအညီတွေပို့ပြီးတော့ထောက်ပံ့ပေးဖို့ကြိုးပမ်းနေပါတယ
်နောက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံခြားထားတဲ့ထံပြူနေဆက်ကဒုက္ခသည်တွေကလည်းမြန်မာနိုင်ငံသောတက်တွေဘက်ကနေသူတို့ဒုက္ခသည်စခန်းတွေကိုလှမ်းဒုက္ခပေးတာကြုံနေရသေးတယ်လို့ဆိုလိုက်ပါတယ်ဒီစခန်းကနူဝါအလမ်ကလည
်းဟောနာစီတရဘန်ကတန်ကာဂူရီရတက်ကေ
သူတို့မြန်မာတက်ကဘန်ကာတွေလုတ်ပြီးနေဆန်းနားမှာတဲတွေနေပါတယ်ဒါပေမဲ့တခါတလေအဲ့ဒီကနေကျွန်တော်တို့ကိုလှမ်းဒုက္ခပေးပါတယ်ညဘက်မှာကျွန်တော်တို့စခန်းတွေလည်းခဲတွေနဲ့လှမ်းပေါက်ပါတယ်အဲ့ဒီအချိန်ဒီအောက်မှာကျွန်တော်တို့အခုနေထိုင်နေရတာပါ
တကယ်တော့မနေ့2019ခုနှစ်ဩဂတ်လကနေစပြီးဗုဒ္ဓဘာသာအများစုရှိတဲ့မြန်မာနိုင်ငံကနေဒီရိုဟင်ဂျာမွတ်စလင်ဒုက္ခသည်ပေါင်း9သိန်းနီးပါးထွက်ပြေးလာခဲ့ကြတယ်လို့ကုလသမဂ္ဂရာရှိတွေကဆိုထားပါတယ်။ကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုတို့ဘက်ကလည်းမြန်မာအစိုးရတပ်တွေအနေနဲ့ရခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်ခံရခဲ့မှုကိုတုံ့ပြန်ချေမှုန်းခဲ့ရကနေအရှိန်လွန်သွားပြီးလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေအထိကျူးလွန်ခဲ့တယ်လို့စွပ်စွဲထားပါတယ်။အခုလိုအချိန်မှာပြည်ထောင်နိုင်ငံနိုင်ငံတကာဖွံ့ဖြိုးရေးကော်မတီကလည်းဇွန်လကနေစပြီးဩဂတ်လအထိမိုးရေချိန်1.5မီတာအထိမိုးကြီးနိုင်ဖို့ရှိတာကြောင့်ဒုက္ခသည်တွေပိုဒုက္ခရောက်မှဆွေရနေရတယ်လို့ဆိုနေပါတယ်ခင်ဗျာ
ကိုဝင်းမင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်စနေညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲဒုတိယပိုင်းမှာတော့ဒီညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းလိုမီတာ19.25 32နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်ညနေခင်းအစီအစဉ်လေးမကြခင်အဆုံးသတ်တော်မှာပါအခုကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါမယ်ရှင
်အမေရိကန်ဆိုရအနေနဲ့တနက်ကင်ဆောင်ကထင်းချုပ်ရေးပိုတင်ကျတဲ့ဥပဒေတွေပြဋ္ဌာန်းပေးဖို့အမေရိကန်တဝန်းကကြောင်းသား5သိန်းလောက်ဟာ March for Our Life ဆိုတဲ့ဆောင်ပုံနဲ့ Washington DC မှာဒီကနေ့စနေနေ့မှာဆန္ဒပြကြမှာပါအခုကျွန်တော်တို့အတန်လှည့်နေချိန်မှာတော့ကြောင်းသားကြောင်းသူရာကနန်းအတော်များများစနပ်ပြနေကြပါပြီ။ Florida ပြည်နယ် Parkland မြို့က Majority Stoneman Douglas အထက်တန်းကျောင်းမှာကျောင်းသားကျောင်းသူအများစုပါဝင်တဲ့လူပေါင်း18ဦးတနက်နေ့ပြစ်ခတ်တပ်ဖြတ်ခံရပြီးတဲ့နောက်အဲဒီကျောင်းကကျောင်းသားကျောင်းသူတွေဥဆောင်ဆီစဉ်ပြီးတော့ဒီကနေ့စနပ်ပြနေကြတာပါ။မောင်မြတ်တနက်တွေမှာဇက်တိုက်ပြစ်ခတ်နိုင်အောင်တက်ဆင်နိုင်တဲ့ Bam Stocks တနက်တွေကိုစတနက်မျိုးစားဖြစ်သတ်မှတ်မဲ့တရားရေးဝန်ကြီးဌာနရဲ့အဆိုပြုချက်ပေါ်အများပြည်သူအနေနဲ့သဘောထားပေးနိုင်ကြောင်းရှင်းလင်းချုပ် Jeff Sessions ကကြေညာပါတယ်တချက်ချင်းပြရတဲ့တနက်တွေမှာတက်ဆင်လိုက်တဲ့အခါဇက်တိုက်ပြက်ခတ်နိုင်စွမ်းရှိတဲ့ Bam Stocks တွေဟာပြီးခဲ့တဲ့နှစ်ထဲလူ58ယောက်တည်ဆုံးခဲ့ပြီးရာနဲ့ချီတန်ရာရခဲ့တဲ့ Las Vegas မြို့ကပြက်ခတ်မှုနောက်ပိုင်းကစလို့အခြေအတင်ဆွနေစရာဖြစ်လာခဲ့ပါတယ်တရုတ်သွင်းလုံးတွေပေါ်ဒေါ်လာဘီလီယံ60လောက်အခွန်တိုးကောက်မဲ့အစီအစဉ်ကို American သမ္မတ Donald Trump ကကြေညာခဲ့ပြီးတဲ့နောက်တရုတ်အနေနဲ့သူနိုင်ငံရဲ့အကျိုးစီးပွားကိုခုခံသွားမှာဖြစ်ကြောင်းပြောပါတယ်။ဂျာလာမင်းနီကလက်မှတ်ရေးထိုးဒီပြုလိုက်တဲ့အဲ့ဒီဥပဒေဟာနိုင်ငံတကာကုန်သွယ်ရေးစီးပင်းစည်းကမ်းတွေကိုချိုးဖောက်တယ်ဆိုပြီးတော့လေတရုတ်ဒုတိယဝန်ကြီးချုပ်လီယူဟီကအမေရိကန်ဗန်နာရေးဝန်ကြီးစတီဗ်မနီချင်ကိုဒီကနေ့တယ်လီဖုန်းကနေတဆင့်ပြောကြားပါတယ်။အင်ပီရိုကတော့တရုတ်နိုင်ငံဟာအမေရိကန်ရဲ့ဤပညာတွေကိုခိုးယူတာကြောင့်အခုလိုပြစ်ဒဏ်ခတ်တာဆိုပြီးတော့ပြောဆိုထားပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကိုအောင်အောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ရှောင်းကမ်ချန်းဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာမှာလည်းတည်းပြန်ပြီးနားဆင်နိုင်ပါတယ်။ညနေခင်းအစီအစဉ်တွေဒီမှာပဲအဆုံးသတ်ပါမယ်ရှင်။ည9:00ကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်မယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.
။